မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချနေကြတဲ့နိုင်ငံရေးအကျဉ်းသားတချို့ကိုပြန်လွှတ်ပေးတဲ့အပေါ်ကုလသမဂ္ဂနဲ့ UK အစိုးရတို့ကကြိုဆိုခဲ့ကြပါတယ်။ပြုပြင်ပြောင်းလဲရေးအတွက်အရေးပါတဲ့ခြေလှမ်းတစ်ခုအဖြစ်ကုလသမဂ္ဂကပြောခဲ့သလိုအပြုသဘောဆောင်တဲ့အပြောင်းလဲတွေနှစ်သစ်မှအချိန်မြင့်ဆက်လုပ်သွားမယ်လို့မျှော်လင့်တဲ့အကြောင်း UK နိုင်ငံသားရေးယုံကလည်းပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံရေးအကျဉ်းသားလို့ခေါင်းစဉ်အတက်မခံရပေမဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေအလုံးကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။အပြည့်စုံကိုတော့မဆုမြတ်မွန်ကတင်ပြပေးထားပါတယ်ရှင်
။2013ခုနှစ်မကုန်ခင်မှာယုံကြည်ချက်ကြောင့်အကျဉ်းချနေတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးပါမယ်လို့သမ္မတဦးသိန်းစင်ကကတိပေးထားတာနဲ့အတူ2013ခုနှစ်ရဲ့နောက်ဆုံးရက်မှာပဲသမ္မတကလွန်ငင်းချမ်းသာခွင့်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်အရနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုအကြီးညိုပြက်အောင်လုပ်မှုနိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများ၏ဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေပါပစ်မှုတွေငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတံလှည့်လည်ခွင့်ဆိုင်ရာဥပဒေပါပစ်မှုတွေတခါဒီအများပြည်သူရဲ့အကျိုးပျက်စီးစေမှုနဲ့1950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေပါပစ်မှုတွေစတဲ့ပုံမှန်တွေနဲ့ဒီဇင်ဘာ31ရက်မတိုင်ခင်ပြစ်ဒဏ်ကျခံနေရတဲ့သူတွေရောကျောင်းနာစစ်ဆေးဆဲခံနေရတဲ့သူတွေအပြင်စုံစမ်းအရေးယူဆဲခံနေရတဲ့သူတွေအားလုံးကိုလွန်ကျင်းချမ်းသာခွင့်ပေးခဲ့ပါတယ်။ဒီလွန်ကျင်းခွင့်နဲ့31ရက်နေ့တုန်းကရန်ကုန်မန္တလေးအချင်းထောင်တွေကနေပြီးတော့9ရောက်ထက်မနည်းပြန်လွတ်လာပါတယ်။အင်းစိန်ထောင်ကနေပြီးတော့ပြန်လွတ်လာတဲ့နိုင်ငံရေးအချင်းသားကိုရန်နိုင်ထွန်းကသူလွတ်လာတဲ့အပေါ်မှာအခုလိုတုံ့ပြန်ခဲ့ပါတယ်
။အာလွန်ကျင်းချမ်းသာခွင့်လို့ဟိုဟာပြောပေမဲ့လို့ကျွန်တော်တို့အတွက်ကလွန်ကျင်းချမ်းသာခွင့်မဟုတ်ဘူး။ဒါတရားစီရင်ရဲ့အာဏာချက်ကိုဖာထေးတဲ့လုပ်ရတဲ့ခုကျွန်တော်တို့ကိုယ်တွေတော့ခင်ဗျားတို့မီဒီယာတွေပါဝင်ကိုချူစာအားထုတ်မှုရလာတဲ့ရလာတဲ့ခုလိုပဲမြင်တယ်။ပြီးတော့သမ္မတကိုတခုတော့ကျွန်တော်တို့လေးစားတယ်။သမ္မတဒီတစ်ခါမှာတော့ဟိုခါတိုင်းထက်ဓမ္မပြည်ရဲ့သူ့ရဲ့တက်တန်းကာလမှာဂတိမတူခဲ့ဘူးဗျ။အဲဒီလိုချိန်မှာတော့ဂတိတည်ခဲ့တာကိုတော့အဲ့ဟာတော့ကျွန်တော်တို့လေးစားလို့ပြောချင်ပါတယ်ဗျ။
မြန်မာနိုင်ငံအနှံ့မှာရှိတဲ့အချင်းထောင်တွေကနေပြီးတော့လာမယ့်ရက်ပိုင်းနေ့အတွင်းမှာထပ်ပြီးတော့လွတ်မြောက်လာကြဖို့ရှိတယ်လို့နိုင်ငံရေးအကျဉ်းသားတွေအရေးကိုဆောင်ရွက်နေသူတွေကမျှော်လင့်နေပါတယ်။နိုင်ငံရေးအကျဉ်းသားများစီစစ်ရေးကော်မတီရဲ့စာရင်းအရနိုင်ငံရေးနဲ့နွယ်နေတဲ့အမှုတွေကြောင့်လက်ရှိထောင်ဒဏ်ကျနေသူတွေရောအချောက်ကျနေသူတွေပါစုစုပေါင်း200ကျော်ရှိတယ်လို့ပြောပါတယ်။အခုလိုမျိုးနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးလိုက်တဲ့အပေါ်ကုလသမဂ္ဂကတော့ကြိုဆိုလိုက်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူမာတင်နာဆာဂီကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားပါတယ်
။ The Office of the High Commissioner for Human Rights has said that it welcomes the pardon granted yesterday.
သမ္မတဦးသိန်းစင်ကနိုင်ငံရေးအကျဉ်းသားတွေကိုလူချင်းချမ်းသာခွင့်ပေးတဲ့အပေါ်ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကကြိုဆိုခဲ့ပါတယ်။ပြုပြင်ပြောင်းလဲရေးအတွက်အရေးကြီးတဲ့ခြေလှမ်းဖြစ်သလိုမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့ပြဿနာကိုဖြေရှင်းတဲ့နေရာမှာတည်တာတဲ့တိုးတက်မှုတွေရှိနေတယ်ဆိုတာကိုပြသတဲ့ခြေလှမ်းအဖြစ်လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကချီးကျူးခဲ့ပါတယ်။ဒါပေမဲ့သမ္မတရဲ့လူချင်းခွင့်ထဲမှာရခိုင်ပြည်နယ်ဘူတီတောင်ကျင်းတော်မှာအကျဉ်းချနေတဲ့လူခွင့်ရေးဆောင်ရွက်သူ NGO အမှုတန်း၃ယောက်မပါတဲ့ပေါ်စိတ်မကောင်းကြောင်းလည်းပြောပါတယ်သူတို့ကိုလည်းပြန်လွတ်ပေးဖို့နဲ့နိုင်ငံရေးကျင်းသား CCA ကော်မတီအနေနဲ့ကြံရှိနေတဲ့အမှုကိစ္စတွေကိုဆက်ပြီးဖြေရှင်းနိုင်ဖို့အတွက်အစိုးရဘက်ကအာမခံချက်ပေးဖို့ကုလသမဂ္ဂဆိုင်ရာလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကတောင်းဆိုလိုက်ပါတယ
်ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့ပြောခွင့်ရသူမာတင်နာဆာကီဖြစ်ပါတယ်အလားတူ UK နိုင်ငံသားရေးရုံးဝင်ကြီး Hugo Sawyer ကလည်းကြေညာချက်ထုတ်ပြန်ပါတယ်သမ္မတဦးသိန်းစင်ရဲ့လူငယ်ချမ်းသာခွင့်အရာလာမယ့်ရက်ပိုင်းတွေမှာနိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာမယ့်အပေါ်ကြိုဆိုနေမဲ့တစ်ချိန်တည်းမှာပဲနိုင်ငံရေးကိစ္စတွေနဲ့ဆက်နွယ်ပြီးတော့အဖမ်းခံထားရပေမဲ့နိုင်ငံရေးပုံမှန်တတ်မခံရတဲ့သူတွေရှိနေသေးတယ်လို့မစ္စတာဆော်ယာကပြောပါတယ်ဒီကိစ္စကိုအစိုးရနဲ့လူမှုအခြေပြုအဖွဲ့တွေကဆက်ပြီးတော့ဖြေရှင်းပေးကြဖို့ကိုလည်းသူကတိုက်တွန်းပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးထောင်ချနေတဲ့အပေါ်မှာစိုးရိမ်ကြောင်းလည်းသူကပြောပါတယ်ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေအဖြစ်အတိအမှတ်ပြုခံထားရတဲ့ဒေါက်တာထွန်းအောင်နဲ့ဦးကျော်လှအောင်တို့နှစ်ယောက်ကိုလွှတ်ပေးဖို့ကိုလည်းသူကအထူးတောင်းဆိုပါတယ်ကြံရှိနေတဲ့နိုင်ငံရေးမှုတွေကိုသုံးသပ်နိုင်ဖို့အလုံးပါဝင်ပြီးတော့မြင်သာထင်သာရှိတဲ့လုပ်ငန်းတွေဆက်ပြီးတော့လုပ်သွားနိုင်ဖို့မျှော်လင့်ကြောင်းလည်းကြေညာချက်ထဲမှာပြောထားပါတယ်ငြိမ်းချမ်းလွတ်လပ်စွာဆန္ဒထုတ်ဖော်ပြောဆိုတာအသင်းပင်ဖွဲ့စည်းတာဟာအလုံးပါဝင်တဲ့ဒီမိုကရေစီလူပောင်အတွက်အခြေခံကိစ္စတွေဖြစ်တယ်ဆိုတာကိုလည်း UK နိုင်ငံသားရေးယုံဝင်ကြီး Hugo Sawyer ရဲ့အကြေညာချက်ထဲမှာထောက်ပြထားပါတယ်နိုင်ငံရေးအကျဉ်းသားစီစစ်ရေးကော်မတီကစီစစ်ပြီးတော့ပြန်လွှတ်ပေးဖို့တမ္ပရာစီကိုတင်ပြထားတဲ့သူ90ကျော်ရှိပါတယ်31ရက်နေ့တုန်းကလွတ်လာတဲ့သူတွေထဲမှာအလုံးမပါဝင်သေးပေမဲ့တမ္ပရာအမင်းအရာပြန်လွှတ်ပေးရမယ့်သူတွေကိုစီစစ်နေပြီးတော့နိုင်ငံရေးအကျဉ်းသားတွေအလုံးပြန်လွှတ်လာမှာပါလို့သမရာယုံညွန်ကြားရေးမှူးတယောက်ဖြစ်တဲ့ဦးစောထေးက VOA မြန်မာပိုင်းကိုပြောပါရရှင်